ဒီနေ့ဒေါက်တာထွန်းဝင်းကိုတာဝန်ကရင်ဆဲလိုက်တာနဲ့ပတ်သက်ပြီးတော့ဝေဖန်သုံးသက်သူတွေရှိနေပါတယ်။မင်းအင်ဂျင်နီယာပြည်စုံကိုပြောပြပေးပါမယ်။
ဒုဝင်ကြီးဒေါက်တာထွန်းဝင်းကသူ့ကိုတက်ဆိုင်ရာကအကြောင်းပြချက်မရှိဘဲတာဝန်ကနေတစ်ဖက်သက်ရက်ဆဲတာဟာတရားမျှတမှုမရှိဘူးလို့သတင်းမီဒီယာတွေကိုမနေ့စနေနေ့ကတုံ့ပြန်ပြောဆိုခဲ့တဲ့အတွက်လူအများစိတ်ဝင်စားဖြစ်ခဲ့ကြပါတယ်။လူတို့မဲဆန္ဒနဲ့အပြတ်အသတ်အနိုင်ရရှိခဲ့တဲ့အယက်သား NLD ဆိုရလက်ထက်မှာပထမဆုံးကျင်းကျွမ်းကျင်တဲ့ပညာရှင်ဝင်ကြီးတအုပ်ကိုယာရုကနေထုတ်ပယ်ခဲ့တာဖြစ်ပါတယ်။
မျိုးစဘာနဲ့ပတ်သက်လို့တိုင်းပြည်ကအားထားရတဲ့ပညာရှင်တအုပ်ကိုယာရုကနေရက်ဆဲလိုက်တာဟာတိုင်းပြည်အတွက်နစ်နာတဲ့လုပ်ရဖြစ်ကြောင်းလွှတ်တော်ရဲ့ပြင်ပအကြံပေးပုဂ္ဂိုလ်တအုပ်ဖြစ်ခဲ့ပြီးတီမွေးကူပညာရှင်လည်းဖြစ်တဲ့ဒေါက်တာထေးအောင်ကအခုလိုပြောပါတယ်။ကျွန်တော်တို့ဝင်နေရတော့ဘာပဲပြောကျွန်တော်ကတော့သဘောကျတယ်ဗျာ။သူကစကားပြောတဲ့ဆရာဖြစ်နေဗျာ။ပညာနဲ့ပညာတတ နေရလေရမ်းနေတဲ့ရရှိတဲ့သူကအဓိကဥသားမင်းလုံးနေပြီးလုတ်ပေးနေကြဗျာလုတ်ပေးနေတော့အဲ့လိုပညာရှင်တွေကိုထုတ်လိုက်တယ်ဆိုတော့ကျွန်တော်တို့ဟိုအမှန်တကယ်ပြောတော့အစိုးရဘက်မှာအားမရဘူးပေါ့ဗျာအစိုးရဘက်မှာအားမရဘူးအကြောင်းလည်းလို့ဖြစ်ရတာလေဖြစ်တဲ့အကြောင်းရင်းကိုရှာရှာပြီးတော့ဒီပြည်လည်းဖြစ်အောင်နှိမ့်နိုင်နှိမ့်နိုင်ပြီးတော့တိုင်းပြည်လူတွေတွေလောကမကိစ္စသူတို့လည်းကြောင်ကျွန်တော်တိုင်းပြည်တွေတာအမဲစကြီးကိုကျွန်တော်ယူဆရတယ်ဗျာနှမျိုးစရာကောင်းတာပေါ့
ဟုတ်ကဲ့သူအဓိကဟိုထူးထူးခြားခြားပေါ့နော်စိုက်ပျိုးရေးပညာရှင်တဦးအနေနဲ့ဆောင်ရွက်ခဲ့တဲ့အချက်တွေဘာတွေရှိပါလဲရှင
်သူတကယ်ဆောင်ရွက်နိုင်တဲ့အချက်ကဘာလဲဆိုတော့မျိုးစဘာနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ဒီအရင်ဆိုးရွားတဲ့အခါမှာတွင်းခဲ့တဲ့တကယ်လို့တိုင်းပြည်အတွက်အလုံးမဖြစ်တဲ့ဒီပြုတ်ပြီးတာမျိုးတွေနဲ့ရောင်းစားပြီးတော့ပြည်သူတွေဒုက္ခရောက်ခဲ့တဲ့အခါကိုသူကဖယ်ပြစ်ပေးခဲ့တယ်ဗျာအမှန်တကယ်ရေမြေနဲ့ကိုက်ညီတဲ့မျိုးစဘာကြီးဆိုက်ပျိုးဖို့အတွက်သူတောင်းတပေးခဲ့တယ်အကျဉ်းချပေးခဲ့တယ်သူကိုယ်တိုင်မင်းလည်းရင်မျိုးစဘာပညာရှင်ဖြစ်တဲ့ကြောင့်လို့ရင်းမြေနဲ့ကိုက်ညီတဲ့မျိုးစဘာတွေကိုသူကဖြစ်နိုင်ကြီးအကောင်းဆုံးဖြစ်အောင်သူဟိုဆက်ဆောင်ပေးနိုင်ကြတယ်အဲ့တော့ကျွန်တော်မျိုးစုမှာမြင်ရတယ်နောက်တစ်ခုကသူအဲ့လိုဖြစ်နေကြအောင်စိုက်ပျိုးပညာရှင်တွေဌာနတွေမှာရှိတဲ့စိုက်ပျိုးဝန်ထမ်းတွေတော်တော်များများယူကျိုးမရဖြစ်တာကျွန်တော်တို့ကြားနေရတယ်မြင်နေရတယ်ဗျာ
ဒေါက်တာတွင်းဝင်းကိစ္စမှာဌာနတွင်းအထက်အောက်ဆက်ဆက်ရေးအားနည်းချက်ကြောင့်ဖြစ်တယ်လို့သုံးသပ်မိကြောင်းမြမအရေးလေးလာသုံးသပ်နေသူဒေါက်တာတင့်ဆွေကပြောပါတယ
်ဒီပြီးခဲ့တဲ့ရုပ်ောက်ပွဲတုန်းကတော့အဲ့ဒါကလာမှုနဲ့ကျွန်တော်လာခဲ့ပြီးတော့ဟိုတောင်ဝင်ရှိတဲ့နေရာအစိုးရဆက်စပ်ပေါ်တိတဲ့နေရာမှာတော့လူကိုကြည့်ပြီးရွေးတယ်လို့ကျွန်တော်ကတော့ထင်တာပေါ့လေအဲ့လိုတော့ထုတ်ပြန်ကြေညာတာမရှိပါဘူးအဲ့တော့လူကြည့်ပြီးရွေးတဲ့အခါမှာလည်းပဲကျွန်တော်တို့ဟိုအခုလိုမျိုးအဆင်မပြေမှုဖြစ်တတ်ပါတယ်အဆင်မပြေမှုဆိုတာကတော့တောင်ဝင်ပေးခံတဲ့ပုဂ္ဂိုလ်ရဲ့ရည်တွေးရည်ချင်းကြောင့်ဆိုတာပါတယ်လို့တချို့လည်းပဲတချို့ဆိုတော့ပေါ့အဲ့တော့နမူနာပေါ့ဒီပြစာတော့မဟုတ်ပါဘူးအာဂရီလိုက်စားမှုတွေနောက်တစ်ခုကအခုသတင်းအရကျွန်တော်တို့ဟိုဖြစ်နိုင်တာကတော့ဆက်ဆံရေးပေါ့ဌာနတော်ဆက်ဆံရေးအထက်အောက်လူကြီးပုဂ္ဂိုလ်တွေတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့ဆက်ဆံရေးမှာအားနည်းချက်များရှိသလားလို့တော့ကျွန်တော်ဟာဟိုကျွန်တော်အလောက်ပဲမြင်နေခင်ဗျာ
နိုဝင်ဘာလ17ရက်နေ့ကထုတ်ပြန်တဲ့သမရယုံရဲ့ကြေညာချက်မှာတော့2008ဖွဲ့စည်းပုံခြေခံဥပဒေပုံမှ235ပုံမှခွဲငယ်1နဲ့ပြည်ထောင်စုအစိုးရအဖွဲ့ဥပဒေပုံမှ69ပုံမှခွဲကကြီးတို့အရာဒေါက်တာထွန်းဝင်းကိုတာဝန်မှရက်စဲကြောင်းဖော်ပြထားပါတယ်။ဖွဲ့စည်းပုံခြေခံဥပဒေပုံမှအရာပေးရတဲ့တာဝန်ကိုကျေပွန်စွာမထမ်းဆောင်နိုင်သောပြည်ထောင်စုဝန်ကြီးသို့မဟုတ်ဒုတိယဝန်ကြီးတဦးဦးအားရာထူးမှနှုတ်ထွက်ရန်ညွှန်ကြားနိုင်သည့်ညွှန်ကြားသည့်အတိုင်းလိုက်နာခြင်းမပြုလျင်တာဝန်မှရက်စဲရမည်ဟုကြေညာချက်မှာဖော်ပြထားပါတယ်ရှင်။